ဂါဇာဒေသမှာဟာမတ်စ်အဖွဲ့နဲ့အပြစ်ခတ်ရက်စဲဖို့ဖမ်းဆီးခံအစ္စရေးတစားခံတွေပြန်ပြီးတော့လွှတ်ပေးဖို့၃ရက်ကြာစစ်ဆင်ညှိနှိုင်းမှုတွေမှာထူးခြားတဲ့ရလဒ်မရှိသေးပါဘူးလို့ဆွေးနွေးပွဲကိုကျင်းပနေတဲ့အီဂျစ်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။၅လနီးပါးကြာမြင့်လာတဲ့စစ်ပွဲကြောင့်ဂါဇာဒေသမှာလူသားစာနာမှုဆိုင်ရာကပ်ဘေးကြီးနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုရပ်ဆိုင်းနိုင်မှုသတင်းတစ်ပတ်တောင်မှမကြံတော့တဲ့မွတ်စလင်တို့ရဲ့ရမဒန်ဥပုပ်ကာလမတိုင်ခင်မှာသဘောတူညီချက်ရဖို့စစ်ဆင်ညှိနှိုင်းသူတွေကြိုးပမ်းနေကြတာဖြစ်ပါတယ်။သတင်း၆ပတ်ကြာအပြစ်ခတ်ရက်စဲပြီးတော့အပြန်အလှန်အနေနဲ့တစားကန်40လောက်ထိကိုပြန်ပြီးတော့လွှတ်ပေးရေးနောက်ပြီးတော့အစ္စရေးမှာဖမ်းဆီးထားတဲ့ပါလက်စတိုင်းတွေပြန်လွှတ်ပေးပြီးတော့ဂါဇာဒေသမှာအကူအညီတွေတိုးမြှင့်ပေးဖို့ရေးစာရာတွေပါဝင်တဲ့သဘောတူညီချက်ရဖို့အတွက်အမေရိကန်ပြည်ထောင်စုကာတာနဲ့အီဂျစ်နိုင်ငံကတာဝန်ရှိတဲ့သူတွေကသတင်းပတ်နဲ့ချီပြီးတော့ကြိုးပမ်းနေတာဖြစ်ပါတယ်။ဟာမတ်စ်ဘက်ကအဆိုပြုချက်တရက်ကိုတင်ပြထားပြီးတော့မကြခင်ရက်တွေမှာတော့ဆေးဆက်ညှိနှိုင်းတဲ့သူတွေကအစ္စရေးနဲ့ဆွေးနွေးဖို့ရှိနေပါတယ်လို့အီဂျစ်အစိုးရတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့ AB သတင်းမှာဖော်ပြပါတယ်။အီဂျစ်နိုင်ငံမှာရှိနေသေးတဲ့ဟာမတ်စ်ကိုယ်စားလှယ်အဖွဲ့နဲ့ဆေးဆက်ညှိနှိုင်းသူတွေဟာဒီကနေ့မတ်လ6ရက်နေ့မှာတွေ့ပြလိမ့်မယ်လို့ခန့်မှန်းထားကြောင်းလည်းအီဂျစ်အစိုးရတာဝန်ရှိသူတဦးကပြောပါတယ်ရှင်။